ဒီမင်းနိုင်ငံမှာကလေးငယ်များပြားပါဝင်လူ90တိမနဲ့ပြည်ဆုံးရတဲ့လီကောင်တိုက်ဆိုင်မှုဖြစ်ရကိုစုံစမ်းစစ်ဆေးပြီးလို့ဆော်ရီဝူဆောင်နဲ့အာရဗ်စစ်ထက်မြေမောင်းဖွဲ့ကတောက်ကြနေမှာပြောပါတယ်။အစောပိုင်းတုန်းကတော့အဲဒီတိုက်ခိုက်မှုကိုကုကံကာဝယ်ပြီးဥပဒေနဲ့ညီညွတ်တဲ့စီရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောထားပါတယ်။လီကောင်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောင်းဆိုတာအပါအဝင်နိုင်ငံတကာကဝေဖန်ပြောဆိုတာပြီးကြေကြေလေးမြန်ထွက်လာပြီးတဲ့နောက်အခုလိုပြောင်းလဲပြောဆိုလာတာပါ။ဒီနေ့နိုင်ငံမြောက်ပိုင်းမှာဂျာတာဘီနီကတိုက်ခိုက်မှုတွင်ကလေးငယ်အယောက်40တိမနဲ့တည်ဆုံနေလို့ဂျီမင်ကဟူတီတပုံတွေကပြောပါတယ်။ဒုံးကြီးကစင်းဟာမြေရာဒီကာလာခွင်းနဲ့ကြောင်းကြောင်းကကြောင်းသားလေးပြီးအပန်းကြီးခီးကအပြန်စီလာတဲ့ပတ်စကားကိုမှန်သွားတယ်လို့ဟူတီတပုံတွေကပြောပါတယ်။တကယ်မှုကြောင့်နောက်ထပ်လူ89ယောက်တိမနဲ့တရားရတယ်လို့လည်းဆိုပါတယ်။ဒီဖြစ်ရပ်ကိုစစ်သည်ညုံမောင်းအဖွဲ့ရဲ့စုံစမ်းစစ်ဆေးရေးဌာနကကင်တော်ဖို့လက်ကြောင်းထားတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာစော်ဒီတန်ယုံပြောခွင့်ရဖာတီမာဘက်ရှန်ကထုတ်ပြန်ချက်တခုမှပြောထားပါတယ်။စော်ဒီနိုင်ငံကဟူဒီတပုံတွေကိုအီရန်ကကြောတော့ခံပေးထားပြီးသူတို့ကိုတိုက်ခိုက်နေတဲ့ဆော်ဒီဥဆောင်တဲ့စစ်ဖက်ညွန်မောင်းဖွဲ့ကိုတော့အမေရိကန်ပြည်ထောင်စုကထောက်ခံထားပါတယ်။